သမ္မတဒေါ်နယ်ထရန့်ရဲ့တိုက်တွန်းမှုကြောင့်သူ့ကိုထောက်ခံတဲ့ဒေါသထွက်နေသူတွေကအမေရိကန်လွှတ်တော်ကိုချီတက်ပြီးအတင်းဝင်ရောက်မှုဖြစ်ပွားခဲ့တဲ့နောက်မှာကျန်သပရင်းနေမှာတော့ဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမာကလက်ရှိသမ္မတတာဝန်73ရဲ့ထမ်းဆောင်မှုကျန်းနေသေးတဲ့သမ္မတထရန့်ကိုတာဝန်ကနေချက်ချင်းဖယ်ရှားပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။သမ္မတထရန့်ကိုယာရုကနေအမြန်ဖယ်ရှားနိုင်ရဲ့အတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပါ25ချိန်မြောက်ပြင်ဆင်ဖြည့်ဆွက်ချက်အရသမ္မတထရန့်အနေနဲ့သမ္မတတာဝန်ကိုဆက်ပြီးထမ်းဆောင်နိုင်စွမ်းမရှိတော့တဲ့အခြေအနေကိုရောက်နေပြီလို့ဒုသမ္မတမိုက်ပန့်စ်နဲ့ထရန့်အစိုးရကက်ဘိနက်အဖွဲ့ဝင်အများစုကကြေညာပြီးဖယ်ရှားနိုင်ကြောင်းမကြခင်မှာပဲအထက်လွှတ်တော်မှာအမှတ်အများစုခေါင်းဆောင်ဖြစ်လာတော့မယ်မစ္စတာရှူမာကပြောကြားခဲ့တာပါဒီလိုလုပ်မယ်ဆိုရင်ချက်သပရီးနေမှာပဲပြီးပြတ်သွားနိုင်ကြောင်းလည်းပြောပါတယ်တကယ်လို့ဒုသမ္မတနဲ့ကက်ဘိနက်အဖွဲ့ကလှုပ်ဆောင်ဖို့ငင်းပယ်မယ်ဆိုရင်တော့ထွတ်တော်ကနေသမ္မတကိုဆွဲချက်တင်းတင်းနဲ့လို့လဲရှူမာကပြောပါတယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်က January 20ရက်နေ့မှာသမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းဆိုတော့မှာဖြစ်ပေမဲ့သမ္မတထရန့်ကိုဖွဲ့စည်းပုံအခြေခံဥပဒေကိုသုံးပြီးဖယ်ရှားပစ်ဖို့ဒါမှမဟုတ်ဒုတိယအကြိမ်ဖြစ်တဲ့ဆွဲချက်တင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီပါဝင်တခြားထွတ်တော်အမတ်တချို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ
်။ I joined the Senate Democrats leader in calling on the Vice President
ဒုသမရအနေနဲ့25ချိန်မြောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖြည့်ဆက်ချက်ကိုသုံးပြီးသမရကိုအမြန်ဆုံးယာရုကနေဖယ်ရှားဖို့လုပ်ပါလို့အထက်လွှတ်တော်အမတ်ဒီမိုကရက်ခေါင်းဆောင်တောင်းဆိုတဲ့အတိုင်းတောင်းဆိုခြင်းကြောင့်လည်းတကယ်လို့ဒုသမရနဲ့ကက်ဘိနက်အဖွဲ့ကမလုပ်ရင်တော့လွှတ်တော်ကနေသမရကိုတရားစွပ်ဆိုဖို့အတွက်ပြင်တော့မှာဖြစ်ကြောင်းပြောသွားတာပါသမရထရန့်ကိုဝေဖန်လို့ရှိတဲ့ Illinois ပြည်နယ်အောက်လွှတ်တော် Republican အမတ် Adam Kinzinger ကလည်းသမရအနေနဲ့သူ့တာဝန်ကိုမထမ်းဆောင်နိုင်တော့ကြောင်းပြသနေတယ်လို့ပြောပါတယ်။ဒုသမရမိုက်ပန့်စ်ဘက်ကတော့အခုထိတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။